သမရဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့မြေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုအမှုရဲတစ်ခုတည်းဆွဲချက်တင်ထားတဲ့ရာဇသက်ကြီးပုံမှန်900ခါခွေအတွက်သူတို့ကိုယ်တိုင်တက်တည်ထွက်ဆိုကြမှာဖြစ်ပါတယ်ရှင်းသတင်းပတ်အောက်တိုဘာလ12ရက်နေ့အင်္ဂါနေ့ကနေစပြီးတော့သူတို့ကိုယ်တိုင်စတင်တက်တည်ထွက်ဆိုကြတော့မှာပါ ဒီကနေ့တည်တံ့တရားရုံးမှာကြားနာခဲ့တဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအမှုအတွက်တော့နောက်တစ်ခါရုံးချင်းကြရင်ဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်မှာဖြစ်ပါတယ်ဒီကနေ့တရားရုံးမှာကြားနာဆစ်ဆီးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းမှတ်ခင်ဖြူထွေးပြောပြပေးပါရှင်ဂျွန်ဆန်စုကြည်ရဲ့အမှုတွေက
ဆွဲချက်တင်ထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်900ခါခွေအမှုနဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေပုံမှန်25ရိုးနဲ့ဆွဲထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့စစ်ဆေးကြားနာတာပါ900ခါခွေအမှုအတွက်ဆွဲခံရသူတွေဘက်ကတက်တည်အဖြစ်တခြားသူတွေကိုမခေါ်ဘဲသူတို့ကိုယ်တိုင်တက်တည်ထွက်ဆိုကြမယ်လို့သမရဦးဝင်းမြင့်
စီစစ်ဆေးသွားမှာဖြစ်တယ်လို့ရှေ့မီဥက္ကမောင်စောကဖီဝေကိုပြောပါတယ
်။စစ်ဆေးက3ယောက်စလုံးရဲ့ကိုမျိုးပြအတိုင်းအစ်စစ်ဆေးကဒီ3ယောက်ကိုပဲကျွန်တော်တို့ဟာကပ်ပြီးအစ်စစ်ဆေးခံနေတော့တယ်
။ကိုယ်တိုင်တက်တင်ထွက်ဆိုကြမှာကိုတရားဝင်ကလည်းလက်ခံတဲ့အတွက်သမဂ္ဂဝင်းမြင့်ကလာမယ့်အောက်တိုဘာလ12ရက်ဒေါက်တာစုတီကတော့အောက်တိုဘာ26ရက်နေ့ဒေါက်တာမျိုးအောင်ကနိုဝင်ဘာ2ရက်နေ့တွင်မှအသီးသီးထွက်ဆိုကြဖို့တရားရုံးကသတ်မှတ်ပေးခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ဖေဖော်ဝါရီလ9ရက်နေ့ဖေဖော်ဝါရီလ13ရက်နေ့တွင်မှ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကစစ်အာဏာသိမ်းတာကိုကန့်ကွက်တဲ့သဘောထားအမြင်ထုတ်ပြန်ခဲ့တာဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားစေအောင်လှုံ့ဆော်တယ်ဆိုပြီးသမဂ္ဂနိုင်ငံတော်တိုင်ပင်ခံတဲ့မြေပြောင်ကောင်စီဥက္ကဋ္ဌတို့ကိုရသက်ကြီးဥပဒေပုံမှာ905ခွေနဲ့စစ်ကောင်စီကတရားစွဲထားတာဖြစ်ပါတယ်။အဲ့ဒီမှုကိုတည်ထောင်တရားရုံးမှာဆွဲချက်တင်နေတာကြောင့်ဆက်လက်ကြောင်းတာစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။ဒီနေ့အောက်တိုဘာလ9ရက်နေ့ရုံးချိန်မှာစစ်ဆေးခဲ့တဲ့နောက်တမှုကတော့သဘာဝဘေးရန်ရဲ့စီမံခန့်ခွဲရေးဥပဒေပုံမှာ25အမှုဖြစ်ပါတယ်။ဒီအမှုကိုလည်းဆွဲချက်တင်တဲ့မတင်ကိုဇာမဲ့ရုံးချိန်ကျရင်တရားရုံးကဆုံးဖြတ်မယ်လို့ဦးခမောင်စောကပြောပါတယ်
။ဖေတော်ကျန်းစစ်ကြီးရဲ့သဘာဝ25လား။အဲ့အရာကသူကတေလိုရတက်စီစီရောက်ဦးမြင့်နိုင်ချိန်မှာလည်းသူ့ကိုတက်ဖို့အတွက်ဟာချိန်6ချိန်ရှိခင်းချင်မလားနော်ခရောင်းမရဘူးမလားဘူးရတော့ပေဒီယာမလို့အခုမရဟဲ့ပေဒီယာဟာမဟုတ်နော်ဒီလျှောက်ပါလေကျွန်တော်တို့ကအဲ့ဒီခါကျတော့တရားတည်ကြည်ရတယ်ဘယ်လိုဖြစ်ပြတယ်လဲဆိုဒီတက်တွေမရှိတော့ဘူးရှေ့တယ်ဆိုမဟုတ်ဘူးဟာဒီတက်တွေမရှိတော့ဘူးမရှိခင်းနဲ့ရှိပြီးရတဲ့တွေခက်ခက်တွေအပေါ်မှာပြီးပြီးတော့ဆိုရက်တင်တဲ့မတင်ဘူးလျှောက်လိုက်တဲ့ကိုချမ်းလာတယ
်ဒီနေ့စစ်သေးတဲ့အမှုနှစ်ခုလုံးအတွက်ရုံးချင်းကတော့အောက်တိုဘာလ12ရက်နေ့ဖြစ်ပါတယ်ဒေါ်စန်းစစ်ကြီးကိုရန်ကုန်တိုင်းဗဟန်းမြို့နယ်ထဲမှာတရားစွဲထားတဲ့အာဂတိလိုက်စားမှုနဲ့ပတ်သက်လို့နေပြည်တော်တည်ထောင်တရားရုံးမှာရွှေ့စစ်ဆေးဖို့ဘိုးတရားလွှတ်တော်ချုပ်ကဒီနေ့ပဲအမိန့်ချလိုက်တယ်လို့ရှင်းနေဦးခမောင်စောကဖီဝေကိုပြောပါတယ်နေပြည်တော်မှာစတင်စစ်ဆေးနေတဲ့အာဂတိလိုက်စားမှု၄မှုကိုတော့အောက်တိုဘာလ8ရက်တောက်ကြနေကြရင်နေပြည်တော်တည်ထောင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာနဲ့အတူတရားစွဲခံထားရတဲ့နိုင်ငံတော်ရှုခွင့်အဥပဒေပုံမှန်31ဒါငယ်အမှုအတွက်ကိုတော့အောက်တိုဘာလ9ရက်ကြာတာရင်းနေ့မှာစစ်ဆေးမှာဖြစ်ပါတယ်။လုံလုံးဆဲစုစုပါအမှု11ခုနဲ့တရားစွဲဆိုခံထားတဲ့ဒေါက်ဆန်းစုကြည်ဟာအမှု10ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်ထောင်တရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေကိုလုပ်နေတာပါ။ပုံမှန်လေးကလွဲလို့နေ့တိုင်းတရားရုံးကိုလာနေရတာသူ့ကျမ်းမာရေးအတွက်ထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချာစစ်ပေးဖို့ဒေါက်တာဆန်းစစ်ကြီးကမနေ့ကတော့ဒီကနေ့မှပါတရားရုံးကိုသူ့ဝိုင်းထွက်ပြီးတော့စတင်တောင်းဆိုခဲ့ပါတယ်။အသက်86နှစ်အရွယ်ဒေါက်တာဆန်းစစ်ကြီးကိုဆေးအုပ်ချုပ်ရေးကောင်စီကအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်မဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာပါ။နောက်ထပ်အာဂိလိုက်စားမှုသုံးမှုအတွက်အာဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးနေတာကြောင့်အာဂိအမှုသုံးမှုထပ်တိုးနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ရှင်။